Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဩဂတ်လ2ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒချမ်းပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရန်နိုင်ပါဒီကနေ့မနက်မှာကြားရမယ့်သတင်းတွေကတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံဆက်ဆံရေးကိုထိခိုက်နေတာကြောင့်မြန်မာနိုင်ငံကိုသတိပေးဖို့အမေရိကန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကကလေးစစ်သား62ယောက်ကိုမနေ့ကလွှတ်ပေးလိုက်ပါတယ်။အစ္စရေးစစ်သားကိုချွင်းချက်မရှိအ мян ဆုံးလွှတ်ပေးဖို့သမ္မတဥဘာမကတောင်းဆိုလိုက်ပါတယ်။အီဘိုလာရောဂါပိုးဟာထိန်းချုပ်နိုင်တာထက်ပိုပြီးတော့မြန်မြန်ဆန်ဆန်ပြန့်နှံ့လာနေတယ်လို့ WHO အကြီးအကဲကသတိပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာကိုသားညုံနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အစ္စရေးနဲ့ပါလက်စတိုင်းကြားစစ်ပွဲဟာအရင်တစ်ခေါက်နဲ့မတူဘဲနဲ့ထူးခြားနေတာဘာကြောင့်ပါလဲ
Whereas before there were quite a lot of Israelis on Twitter now there are a lot of Palestinians
အခုလိုပြောကြားချက်တွေနဲ့အတူမြန်မာနိုင်ငံမှာတရုတ်နိုင်ငံသား၈ဦးကိုနှစ်ရှည်ထောင်ဒဏ်ချမှတ်လိုက်ပါတယ်တခါကမ္ဘာမှာကြောက်စရာကောင်းတဲ့အီဘိုလာရောဂါပိုးတိုက်ဖျက်ဖို့တာဝန်ရှိသူတွေအပူတပြင်းစ조사လှုပ်ဆောင်နေကြတဲ့အခြေအနေတွေကိုလည်းအခုမနက်မှာကြားရပါမယ်ရှင်ဒီအကြောင်းတွေကိုမပြောခင်ရင်ဆုံးထိုက်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံကကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့အခြေအနေဟာအစိုးရဘက်ကဦးလှည့်သွားတာကြောင့်ဒီအခြေအနေဟာနှစ်နိုင်ငံဆက်ဆံရေးကိုစိုးစိုးဝါးထိခိုက်စေတယ်ဆိုပြီးတော့မြန်မာအစိုးရကိုသတိပေးဖို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုအမေရိကန်လွှတ်တော်အောက်လွှတ်တော်အမတ်80ကျော်ကသတိပေးလိုက်ပါတယ်နိုင်ငံသားရေးဝန်ကြီးကယ်ရီဟာမြန်မာနိုင်ငံမှာကျင်းပမဲ့ ARF ASEAN ဒေသတွေအစည်းအဝေးကိုတက်ရောက်ဖို့အခုလဆန်းမြန်မာနိုင်ငံကိုသွားဖို့ရှိနေတာပါအမေရိကန်လွှတ်တော်အမတ်တီရဲ့မစ္စတာကယ်ရီကိုပေးပို့တဲ့စာထဲမှာတော့ရခိုင်ပြည်နယ်နဲ့တခြားမြန်မာနိုင်ငံနေရာတချို့မှာဖြစ်ခဲ့တဲ့ဘာသာရေးကြမ်းဖက်မှုတွေနဲ့မြန်မာနိုင်ငံအတွက်မွတ်စလင်ဆန့်ကျင်ရေးအမြင်ပြန့်နှံ့နေတာတွေဘာသာရေးလူနည်းစုတွေနဲ့မြန်မာအမျိုးသမီးတွေကိုထိခိုက်စေမဲ့ဥပဒေကြမ်းမူကြမ်းတချို့မြန်မာအစိုးရကပြင်ဆင်နေတာတွေမြန်မာသတင်းသမားတချို့ကိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့တာတွေကိုအစိုးရဘက်ကဦးလှည့်သွားတဲ့အခြေအနေတွေအဖြစ်ထောက်ပြထားပါတယ်ဒါပြင်ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာလိုအပ်ချက်နဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းမအောင်မမြင်ဖြစ်နေတာတွေကိုလည်းထောက်ပြထားပါတယ်။ဒီလိုအခြေအနေတွေကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့စဉ်းစားထားတဲ့မြန်မာနိုင်ငံအပေါ်နောက်ထပ်လိုက်ရောဖြေလျှောက်ဖို့ကိစ္စရပ်တွေကိုရပ်ဆိုင်းထားဖို့ကိုလွှတ်တော်အမတ်တွေကနိုင်ငံသားရေးဝန်ကြီးကယ်ရီကိုအဲ့ဒီစာထဲမှာတိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွင်းအပြစ်မဲ့ပြည်သူတွေအပေါ်လူခွင့်ချိုးဖောက်တဲ့သူတွေကိုတန်ခတ်ရေးယူဖို့ရှိထားတဲ့လုပ်ပိုင်ခွင့်တွေကိုလည်းအသုံးချဖို့ဆိုပြီးအမေရိကန်လွှတ်တော်အမတ်တွေကမစ္စတာကယ်ရီကိုတွန်းအားပေးထားပါတယ်။နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီထံကိုမြန်မာနိုင်ငံနဲ့ပတ်သက်လို့စာရေးသားတိုက်တွန်းတဲ့အောက်လွှတ်တော်အမတ်80ကျော်ထဲမှာဂျိုးဆပ်ခရော်လီ၊စတီဗ်ရှဘော့၊ဖရန့်ဝုလ်၊ဂျိုးဆပ်ပစ်နဲ့ဂျိုးဆပ်ကန်နဒီစတဲ့ထင်ရှားတဲ့လွှတ်တော်အမတ်တွေမြန်မာအရေးတက်ကြွတဲ့လွှတ်တော်အမတ်တွေပါဝင်ကြပါတယ်။ CSW အပါအဝင်အမေရိကန်အခြေစိုက်ဘာသာရေးအဖွဲ့အစည်း20ကျော်ကလည်းမြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေတဲ့ကိစ္စတွေမြန်မာအစိုးရနဲ့ဆွေးနွေးဖို့ဆိုပြီးနိုင်ငံသားရေးဝန်ကြီးကယ်ရီကိုတိုက်တွန်းထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်တပ်ထဲမှာရှိတဲ့ကလေးစစ်သား62ယောက်ကိုမြန်မာစစ်တပ်ကနေပြီးတော့ဩဂတ်လ1ရက်နေ့တောက်ကြာနေကပြန်လွှတ်ပေးခဲ့ပါတယ်။မြန်မာစစ်တပ်တွင်ကလေးစစ်သားတွေစုဆောင်းနေတာနဲ့အသုံးပြုမှုတွေကိုအဆုံးသတ်ဖို့မြန်မာအစိုးရနဲ့စစ်တပ်ဘက်ကလှုံ့ဆော်သွားမယ်ဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးကလေးစစ်သားတွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒီလိုမျိုးလွှတ်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂကကြိုဆိုလိုက်ပြီးတော့မြန်မာစစ်တပ်တွင်မှာကလေးစစ်သားတွေမရှိအောင်လို့အရှိန်ဟုန်မြင့်လှုံ့ဆော်သွားဖို့လည်းပြောဆိုတိုက်တွန်းပါတယ်။ကုလသမဂ္ဂကလေးတငယ်ရမုံငွေဖွဲ့ကဒီရှယ်လီနီဘဟုကူနာကတော့ဒီတက်ထဲကနေပြီးတော့ခုလိုပြန်လွှတ်ပေးလိုက်တာဟာမြန်မာစစ်တပ်တွင်ကလေးစစ်သားစုဆောင်းနေတာနဲ့အသုံးပြုမှုတွေကိုရပ်တန့်ဖို့အတွက်ရေးပါတဲ့အကြောင်းဒီလိုလှုပ်ခြင်းအဖြစ်အဲ့ဒီရည်မှန်းချက်နှစ်ခုစလုံးအောင်မြင်မှာဖြစ်တယ်ဆိုပြီးပြောသွားပါတယ်အခုလွတ်မြောက်လာတဲ့သူ62ယောက်ဟာတောက်ကြနေတုန်းကရန်ကုန်မြို့မှာသူရဲ့မိသားစုတွေနဲ့တွေ့ဆုံခွင့်ရပါတယ်အဲ့ဒီကလေးတွေရဲ့ပညာရေးကျန်းမာရေးအပါအဝင်တခြားလိုအပ်တဲ့အကူအညီတွေပေးဖို့လည်းအစိုးရဝန်ကြီးဌာနတွေကညွှန်ကြားချက်တွေထုတ်ထားတယ်လို့သိရပါတယ်2017ခုနှစ်မှာအစိုးရတက်တလာဂျင်ကစပြီးတော့အခုချိန်ထိလူမြောက်လာတဲ့ကလေးစစ်သားအရေအတွက်ဟာ364ယောက်ရှိသွားပြီဖြစ်ပြီးတော့အခုတစ်ခေါက်ကတော့ဒီ2012နောက်ပိုင်းမှာကလေးစစ်သားအများဆုံးလူမြောက်လာတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်တွေမှာကလေးစစ်သားအသုံးပြုမှုတွေကတော့လုံးဝရပ်တန့်သွားသေးတာမဟုတ်ဘူးလို့ဆိုပါရခင်ဗျာ
။အငင်းပွားစရာကမ်းလွန်ရေနံတူးစင်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့အခြေအနေတွေတင်းမာပြီးတဲ့နောက်ငါးဖမ်းဆက်လီစောင့်ကြည့်တပ်ဖွဲ့အောင်မှရှိတဲ့တင်းမောတွေအားလုံးကိုလက်နက်တီတက်ဆင်သွားမှဖြစ်တယ်လို့ဗီယက်နမ်နိုင်ငံကပြောလိုက်ပါတယ်။တင်းမောတွေကိုလာမယ့်စက်တင်ဘာ15ရက်နေ့ကစပြီးတော့ဆက်တက်နက်တီတက်ဆင်ပေးသွားမှဖြစ်တယ်လို့ဗီယက်နမ်အစိုးရကအမိန့်ထုတ်ပြန်ထားတာကိုအစိုးရပိုင်းသတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြခဲ့ပါတယ်။ တောင်တရုတ်ပင်လယ်ပြင်မှာကင်းလန့်နေစဉ်အတွင်းကမ်းခြေဆောင်တပ်ဖွဲ့ဝင်တွေကိုတနတ်တီဆက်တနတ်တီတက်ဆင်ပေးသွားမှာဖြစ်ပါတယ်ဘရက်ဆိုကျွန်းစုတွေမှာရှိတဲ့ရေနံတူးစင်နဲ့ပတ်သက်ပြီးတော့တင်းမာမှုဖြစ်နေစဉ်အတွင်းဗီယက်နမ်နဲ့တရုတ်တင်းမောတွေဟာမကြာခဏဆိုသလိုထိတ်တိုက်တွေ့ခဲ့ကြတာပါတရုတ်တင်းမောတွေကဝင်တိုက်တာကြောင့်ဗီယက်နမ်ငါးဖမ်းတင်းမောတွေအတော်များများထိခိုက်ပျက်စီးကုန်ပြီးတော့ဒဇင်းနှစ်မြုပ်သွားတယ်လို့ဗီယက်နမ်အစိုးရဘက်ကပြောပါတယ်တရုတ်ဘက်ကတော့ဗီယက်နမ်တင်းမောတွေကရန်လိုတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပါတယ်ငါးဖမ်းဆက်လီစောင့်ကြည့်တင်းမောတွေကိုလက်နက်တွေတပ်ဆင်ပေးမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တရုတ်ဘက်ကတော့အခုချိန်ထိဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
Islamic State of Iraq and the Levant ISIL အစိုးရအစ္စလာမ်ဖွဲ့နဲ့ပူးပေါင်းမှုဆိုပြီးတော့ Indonesia လူမျိုးတွေကိုတိုက်တွန်းထားတဲ့ဗီဒီယိုကွေကြောင့်မလို့ Indonesia နိုင်ငံမှာစိုးရိမ်မှုတွေတိုးလာပါတယ်ဂျီဟတ်ဆွေးနွေးတွေရဲ့လူစုဆောင်မှုကိုတံပြန်နိုင်မှုအတွက်အင်ဒိုနီးရှားတာဝန်ရှိသူတွေကြောင့်ညင်သူတွေကကြိုးစားနေကြချိန်မှာအခုလိုမျိုးဗီဒီယိုဖိုင်ထွက်လာတာပါ၈မိနစ်ကြာ YouTube ဗီဒီယိုမှာဒီအဘူမိုဟာမက်အယ်အင်ဒိုနီးရှားဆိုတဲ့လူတူကအင်ဒိုနီးရှားဘာသာစကားနဲ့ပြောသွားတာပါအီရတ်နဲ့ဆီးရီးယားကတိုက်ပွဲတွေမှာပါဝင်ကြဖို့အလာရှင်မြတ်ရဲ့အမင်းအရသူ့အနေနဲ့မွတ်စလင်တွေကိုတိုက်တွန်းရတာဖြစ်တဲ့ဆိုပြီးတော့သူကပြောထားပါတယ်ဒါလိုမျိုးဗီဒီယိုတွေနဲ့စီးရုံးမှုတွေအလှည့်ဖျားမခံကြဘူးအတွက်အင်ဒိုနီးရှားမျိုးသားရဲတပ်ဖွဲ့ပြောခွင့်ရသူကတော့သတိပေးနေပါတယ်ဒီလိုဗီဒီယိုမျိုးတွေဟာရွေချက်အမျိုးမျိုးနဲ့လူတကာပြောဆိုနိုင်တာမို့ဒီလိုအင်တာနက် website တွေကို3 task ကြည့်ကြဖို့ဆိုပြီးတော့သူကသတိပေးတာပါဒီဗီဒီယိုတွေကိုစောင့်ကြည့်ဖို့အတွက်ဆက်သွယ်ဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့လည်းအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေမနက်ဖက်နောက်ဆုံးရသတင်းတွေကိုဆက်လက်ညင်ညာပေးနေပါတယ်ဟမတ်စ်အဖွဲ့အနေနဲ့တောက်ကြနေကတိုက်ခိုက်မှုတွေအတွင်ဖမ်းဆီးလိုက်တဲ့အစ္စရေးစစ်သားကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးရမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဂါဇာကအခြေအနေတွေကိုပြည်လည်ဖို့ကြိုးပမ်းတဲ့နေရာမှာဟမတ်စ်အနေနဲ့အလေးနက်ရှိတယ်ဆိုရင်အဲ့ဒီအစ္စရေးစစ်သားကိုပြန်လွှတ်ပေးရမယ်လို့အင်ဘီရောမှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်သမ္မတအိုဘားမားကပြောလိုက်တာပါတိုက်ခိုက်မှုတွေကိုရပ်တန့်မယ်ဆိုပြီးဟမတ်စ်ဘက်ကပေးထားတဲ့ကတိကိုအစ္စရေးနဲ့နိုင်ငံတကာအတိုင်းအဝိုင်းကယုံကြည်မှုမရှိဘူးဆိုရင်ပြတ်သွားတဲ့အပစ်ခတ်ရစဲရေးကိုပြန်လုပ်ဖို့ကအရန်ကိုခတ်လိမ့်မယ်ဆိုပြီးတော့လည်းသမ္မတအိုဘားမားကပြောပါတယ်အစ္စရေးအနေနဲ့ဟမတ်စ်ရဲ့တိုက်ခိုက်မှုတွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့သမ္မတအိုဘားမားကထပ်လောင်းပြောကြားသွားပါတယ်ဒါပေမဲ့ပါလက်စတိုင်းအရသာပြည်သူတွေတေဆုံးတာဟာဝမ်းနည်းစရာကောင်းပြီးတော့အရသာတွေကိုကာကွယ်နိုင်ဖို့အတွက်ဘာမဆိုလှုပ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်တောက်ကြနေက82နာရီကြာအပြစ်ရက်ဖို့သဘောတူညီတာဟာတနအိတာခံခဲ့ပြီးတော့အိနောက်တော့ရာဖာဒေသနာမှာလိုင်ကောင်းတွေကိုဖျက်နေတဲ့အစ္စရေးစစ်သားကိုအသေးခံဘုံခွဲသမားကတိုက်ခိုက်ခဲ့တာပါအစ္စရေးစစ်သားနှစ်ယောက်တေဆုံးပြီးတော့တယောက်ပြန်ပြီးဆွဲခံရတယ်လို့အစ္စရေးဘက်ကပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံတွင်းကခေါ်ထွက်ရေးသဘုံတွေကိုရုရှားကနေပြီးတော့အကူအညီတွေတိုးပေးလာတဲ့အပေါ်အမေရိကန်ပြည်တော်စုအနေနဲ့အလွန်မင်းစိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်သမ္မတဥပမာကရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်ရုရှားခေါင်းဆောင်နဲ့တန်တမာရေးအဖြစ်ရှာဖို့ကိုဦးစားပေးတယ်ဆိုတာကိုလည်းသမ္မတဥပမာကပြောဆိုဆွေးနွေးခဲ့တဲ့အကြောင်းအင်ပီရိုပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လို့အမေရိကန်ပြောင်စုဘက်ကလုံနိုင်တာတွေမှာအကန့်အသတ်တွေတော့ရှိတယ်လို့သမ္မတဥပမာကပြောခဲ့ပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးဟာဆက်သွယ်ရေးလိုင်းဖွင့်ထားဖို့ကိုလည်းနှစ်ဖက်ခေါင်းဆောင်နှစ်ဦးသဘောတူညီခဲ့ကြတယ်လို့အမေရိကန်သမ္မတအင်ပီရိုကပြောပါတယ်။ခေါက်ထက်ရေးသဘုံတွေကိုအကူအညီပေးတဲ့အကြောင်းရုရှားပေါ်မှာအမေရိကန်ပြည်တော်စုကပိတ်ဆို့တန်ခတ်မှုတစ်တွေလုပ်တာဟာနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ပြတ်ပြားစေပြီးတော့နိုင်ငံတကာတည်ငြိမ်မှုကိုလည်းထိခိုက်စေတယ်ဆိုပြီးရုရှားသမ္မတကဖုန်းကတဆင့်ပြောခဲ့တဲ့အကြောင်းရုရှားဘက်ကထုတ်ပြန်ထားပါတယ်။အရှိယူကရိန်းကမလေးရှားလေရင်ပြတ်ကျတဲ့နေရာမှာတော့နိုင်ငံတကာစုံစမ်းမှုတွေရောက်ပြီးတော့စုံစမ်းမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်ခင်ဗျာ
။အာဖရိကတိုက်အနောက်ပိုင်းနိုင်ငံတွေမှာဖြစ်နေတဲ့ Ebola ကပ်ရောဂါဆိုးကြီးဟာထိန်းချုပ်နိုင်တာထက်ပိုပြီးတော့အလင်းမြန်ပြန့်နှံ့လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကအာဖရိကအနောက်ပိုင်းနိုင်ငံခေါင်းဆောင်တွေကိုတောက်ကြနေကသတိပေးလိုက်ပါတယ်ဒီကူးစက်ရောဂါအခြေအနေအားဒီထက်ဆက်ပြီးဆိုးလာမယ်ဆိုရင်လူသေဆုံးမှုနဲ့လူမှုစီးပွားပြတ်ကတ်ကြီးကအလွန်ကိုကြီးမားသွားမှာဖြစ်တယ်လို့လည်း WHO ကြီးကပြောပါတယ်ဒေါက်တာချန်ဟာဂီနီ၊လိုင်ဘေးရီးယား၊ဆီယရာလီယွန်နိုင်ငံသမ္မတရည်နဲ့ဂီနီနိုင်ငံရဲ့မြို့တော်မှာတောက်ကြနေကတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံကြေညာပေးခဲ့တာဖြစ်ပါတယ်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါစေ။ဂါဇာမှာဖြစ်ပွားနေတဲ့စစ်ပွဲဟာလက်တွေ့မြေပြင်မှာဖြစ်ပွားနေသလိုပဲအင်တာနက်တွေပေါ်မှာလည်းအပြန်အလှန်တစ်ဖက်နဲ့တစ်ဖက်အပြစ်ပြက်တွေတင်နေကြပါတယ်။အရင်ဖြစ်ခဲ့တဲ့စစ်ပွဲတွေထက်ဆိုင်အခုတစ်ခေါက်ဖြစ်တဲ့အစ္စရေးနဲ့ပါလက်စတိုင်းကြားစစ်ပွဲမှာ အင်တာနက်လူမှုကွန်ရက်အသုံးပြုမှုပိုများလာတာဟာစစ်ပွဲပုံစံကိုပြောင်းသွားစေတယ်လို့တချို့ကယူဆကြပါတယ်။အပြည့်စုံကို VOA သတင်းတော့အိုင်ရှာတန်ဇင်ကသတင်းပေးပို့ထားတာကိုကိုသားညုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ပါလက်စတိုင်းလူလာတဲ့အဖွဲ့တစ်ဖွဲ့ကဒီ YouTube ပေါ်မှာတင်ထားတဲ့ Video File တစ်ဖိုင်မှာဣသရေလလက်ဖြောက်တနတ်သမားတွေရဲ့လက်ချက်နဲ့ပြစ်ခံရတဲ့ဒီပါလက်စတိုင်းလူငယ်တအူးကိုကယ်ဆယ်ရေးသမားတွေကကူညီကယ်ဆယ်နေတာကိုပြထားပါတယ်။အဲဒီလူငယ်ဟာတွေးရိုင်နေမှာလဲနေပါတယ်။အခုလိုမျိုးဒီဂါဇာမှာလက်ရှိဖြစ်နေတဲ့တိုက်ခိုက်မှုတွေကိုပါလက်စတိုင်းပြည်သူတွေအဖို့တော့ဒါဟာပထမဆုံးကြိမ်ကြုံရတာတော့မဟုတ်ပါဘူး။ဒါပေမဲ့လို့လည်းသူတို့ခံစားနေရတဲ့အခြေအနေကိုဒီကဘာလုံးကမျက်မြင်တွေ့ခွင့်ရတာဟာဒါပထမဆုံးကြိမ်ဖြစ်တယ်လို့ New American Foundation ကလီဇာ ဂိုးလ်ဒ်မန်ကပြောပါတယ်
။ Whereas before there were quite a lot of Israelis on Twitter, now there are a lot of Palestinians on Twitter and this is new.
ဆိုရင် Twitter လူမှုကွန်ရက်ပေါ်မှာ Israel တော်တော်များများရှိပါတယ်။ဒီတစ်ခါမှာတော့ Palestine တွေလည်းတော်တော်များများရှိလာတာပါ။ဒါကတော့အစ်စ်ပါတကယ်အခြေအနေတစ်ပါပြီးခဲ့တဲ့နှစ်မှာမှဖြစ်လာတာပါရှင့
်အရင်တော့ကအဲ့ဒီဒေသအခြေအနေတွေကိုဣသရေလလူလာသူတွေကတင်တာများတယ်လို့ပါလက်စတိုင်းလူလာတဲ့ဂျေရုရှလင်ဖန်အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးယူဆက်မူနီယာကပြောပါတယ်ဒါပေမဲ့လို့ဒီအခုဆိုရင်တော့ဒီအင်တာနက်လူမှုကွန်ရက်မှာပါလက်စတိုင်းတွေတတက်ကြွကြွဝင်ရောက်လာတာကြောင့်သတင်းဌာနကြီးတွေမှာပါသတင်းတင်ပြမှုပုံစံတွေပြောင်းလာတယ်လို့သူကပြောပါတယ
် Because the mainstream is trying to put out what they believe is the truth.But when you have
ဒီနေ့ထဲမှာမတူညီတဲ့အမြင်တွေအယူအဆတွေဓာတ်ပုံတွေပါလာပြီဆိုတော့သတင်းဌာနကြီးတွေကလည်းဒီမိုကရေစီကြကြသတင်းတင်ပြမှုတွေအတွက်သူတို့ရဲ့ရေးသားတင်ပြမှုတွေကိုပါချိန်ဆပြီးတော့သတင်းမှန်ဖြစ်မဲ့ယူဆတာတွေကိုသတင်းဌာနကြီးတွေကစ조사တင်ပြလာကြပါတယ
်အခုလိုမျိုးနီးပညာသိရဲ့ဩဇာကြီးမားမှုကိုဣသရေလအစိုးရကိုယ်တိုင်ကလည်းသဘောပေါက်နားလည်ပါတယ်ဂျက်ရှင်းဟာဆိုလို့ရှိရင်ဒီဝါရှင်တန် DC ဣသရေလတန်ယုံကကွန်ပျူတာဆိုင်ရာ Digital Director ပါ
Social media is on the same par as traditional media in our broader.
ကျေပြန့်တဲ့တန်တမာရေးအားထုတ်မှုတွေမဟာဗျူဟာတွေမှာအစင်လာလို့ရှိခဲ့တဲ့သတင်းမီဒီယာကြီးတွေအေးပါသလိုပဲ internet လူမှုမီဒီယာကလည်းအလားတူဖြစ်ပါတယ်
။ internet လူမှုကွန်ရက်မီဒီယာကဖော်ပြချက်တွေဟာအများပြည်သူရဲ့အမြင်ကိုအတိအကျထင်ရှားစေတာမျိုးစဉ်းစားချက်မျိုးမထားကြဘူးတော့သူကသတိပေးပါတယ
်။ The people who are willing to comment and react to social media are the people that maybe
internet လူမှုကွန်ရက်ပေါ်မှာရေးကြသားကြမှတ်ချက်ပေးကြသူတွေဟာအခုဖြစ်နေတဲ့ပဋိပက္ခရဲ့ဘနဖတ်ဆောမှာရှိနေသူတွေဖြစ်နိုင်ပါတယ
်အခုလိုမျိုးဒီအင်တာနက်လူမှုကွန်ရက်သတင်းတွေခေတ်စားလာပြီးမြဲပြိပခါတွေမှာသူ့ရဲ့ထိရောက်မှုကိုတိုင်းတာဖို့ဆိုရင်တော့ဒီသတင်းချက်လက်တွေကိုအထောက်အထားမှန်မှန်နဲ့ခွဲခြားစိတ်ဖြာသုံးသပ်နိုင်ဖို့အားနည်းနေတော့မှဒါကြောင့်မလို့တကယ်လက်တွေ့မြေပြင်ကနေပြီးတော့သတင်းပေးပို့တဲ့ရခင်ပုံစံဟောင်းသတင်းမီဒီယာတွေဟာအရေးပါနေတော့မယ်လို့လည်းလီဇာ ဂိုးလ်ဒ်မန်ကပြောပါတယ်
People like Ayman Mohyeldin from NBC News in the States, people like Shireen Tedros for Sky News, Ben Weedman for CNN, these are
American Diaz NBC သတင်းဌာနက Ayman Mohyeldin လို့လူမျိုးနောက်ပြီး Sky News သတင်းဌာနက Shireen Tedros လို့လူမျိုး CNN ကဆိုတော့ Ben Weedman လို့လူမျိုးတွေရှိပါတယ်သူတို့ဟာအချိန်အတော်ကြာတဲ့ဒေတာသုံး Arab စကားကိုကောင်းကောင်းပြောနိုင်တယ်လို့ဂါဇာအခြေအနေကိုလည်းကောင်းကောင်းသဘောပေါက်ထားသူတွေဖြစ်ပါတယ်
ဒါကြောင့်လည်းပဲသူရဲ့သတင်းပေးပို့ချက်တွေကိုကဘာတဖွန်းကပြည်သူတွေအခုချိန်ထိကိုရရှိနေတုံးကြည့်ရှုနေတုံးလို့ဆိုနိုင်ပါတယ်ခင်ဗျာ
ကိုသားညုံပြောပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ကြောက်စရာကောင်းတဲ့အီဘိုလာရောဂါပိုးတိုက်ဖျက်ဖို့ကြိုးပမ်းနေတဲ့စီမံကိန်းကြောင်းကြားရပါမယ်အခုတော့တရုတ်ရှိဦးထောင်ချခံရတဲ့အကြောင်းကိုပြောပြပါအောင်မယ်တရုတ်နိုင်ငံသားတချို့ကိုလက်နက်မှုလူဝင်မှုကြီးကြပ်ရေးဆိုင်ရာပုံမှန်တွေနဲ့မြန်မာနိုင်ငံအထက်ပိုင်းမုံရွာတရားရုံးကနေပြီးတော့ထောင်ဒဏ်အသီးသီးချလိုက်ပါတယ်လက်နက်တွေကိုတရုတ်ပြည်ကနေမြန်မာနိုင်ငံကိုဖျက်ပြီးတော့အိန္ဒိယနိုင်ငံစီတယ်ဆောင်လာတဲ့အချိန်တမူးမြို့မှာဖမ်းဆီးခံခဲ့ရတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုအတည်ပြုပြောကြားပါတယ်အပြည့်စုံကိုမက်ခွာညိုကဆက်ပြောပြပါမယ်ရှင်
တမိုးမျိုးစစ်စေးရေးဂိတ်မှာတရုတ်လူမျိုး၈ယောက်ကိုဖမ်းဆီးစဉ်တင်းစီရမိခဲ့တဲ့လက်နက်တွေကတော့ပစ္စတိုရှစ်လက်ကြီးမျိုးစုံ2000နီးပါးဘုံး32လုံးစစ်တပ်သုံးဓာရီကြီးကအင်ဂျီတွေနဲ့အဝေးကြည့်မှန်ပြောင်းလို့ဖြစ်ကြပါတယ်ဖမ်းဆီးရမိတဲ့တရုတ်လူမျိုး၈ယောက်ကိုစစ်ဆေးတဲ့အချိန်မှာကိုကန့်စစ်တပ်အတွင်းစစ်ရေးလေ့ကျင့်ပေးနေတဲ့အချိန်ကိုကန့်ကစစ်ဖက်အရာရှိအကြီးအကဲတဦးကိုတတ်ခဲ့ပြီးထွက်ပြေးတင်းရှောင်လာခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာသူတို့ကဝန်ခံပြောကြားခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲဦးစီးအရာရှိရဲမှုချုပ်ဝင်းခေါင်ကအတည်ပြုပြောကြားခဲ့ပါတယ
်။ဧပြီလ25ရက်နေ့တုန်းကကျွန်တော်တမူးမျိုးအဖွဲ့သုံးမိုင်စစ်စီးဂိတ်ဖက်နားမှာကျွန်တော်ဒါတရုတ်တရခံရှိဦးပါတဲ့ကားကိုကျွန်တော်စစ်စီးအဖွဲ့ကရှာဖွေစစ်စီးတာပေါ့။အဲဒီမှာမောင်းပြန်တတ်တည်းအကုန်လုံးတွေ့တယ်။နောက်ပြီးတော့ကျွန်တော်တို့ဒီဆက်သွေးရေးဆက်ပေါ်စကားပြောဆက်စကားပြောဆက်ဒီပါလေအကုန်လုံးပါတယ်။နော်သူတို့လည်းတော့တရားမဝင်ဝင်ရောက်လာတာဖြစ်တယ်။ဒါမှမဟုတ်သူတို့ဒီမှာကျွန်တော်တို့လာဝကနော်လူမှုကြီးအဥရီနဲ့ရောလက်နဲ့ပုံမှန်နဲ့ရောနော်ကျွန်တော်တို့ဆက်သွေးဥရီပုံမှန်နဲ့ပါကျွန်တော်တို့တရားစွဲတင်ခဲ့တာဖြစ်တယ်။အဲ့တော့ဇူလိုင်လ လေးရနေတော့မူရခင်တရားသူကြီးယုံကနေပြီးတော့ကျွန်တော်တို့ဒါဒီရှိဥစလုံးကိုပြည်ထောင်ချမှတ်လိုက်တာဖြစ်ပါတယ်။အဲ့တော့အဲ့မှာတူကတော့သူကတော့ကျွန်တော်အားလုံးစုစုပေါင်းထောင်တန်း6နှစ်ပေါ့ကျွန်တဲ့ဥစ္စာတွေကတော့73နှစ်ချလိုက်တာဖြစ်ပါတယ
်။အခုလိုလက်နက်တွေကိုမြန်မာနိုင်ငံအတွင်းတရားမဝင်တည်ဆောင်လာတဲ့နိုင်ငံသားတွေကိုဖမ်းဆီးအရေးယူတာဟာဒါပထမဆုံးအကြိမ်ဖြစ်နိုင်တယ်လို့မန္တလေးမြို့ကဥပဒေအကျိုးဆောင်တူဦးဖြစ်တဲ့ဦးသိန်းတန်းဦးကပြောပါတယ်။
ဒါတော့ဒီကုနိုင်ငံတွေကိုလက်နဲ့နဲ့ဝင်လာရင်တော့ကျွန်တော်တို့ဖမ်းရမှာပါပဲ။နော်ဒီဘယ်နိုင်ငံသားပြကျွန်တော်ထင်ပါတယ်အဲ့ဒီလိုကိစ္စတွေကကျွန်တော်တို့ကလေးတမှုဘက်မှာရှိနိုင်တယ်ဗျ။ဟိုတုန်းကဝင်လာပြီးတော့အပြစ်ပေးခံရတယ်ဗျ။ရှိနိုင်ပါတယ်။ဒါတွေကိုကျွန်တော်တို့မသိဘူးနော်။ဒီကတော့ဒါအိန္ဒိယဘက်ကဖြစ်မှာ။ဒါကတော့တရုတ်ကနဲ့ထူးထူးဆန်းဆန်းပေါ့နော်။ဒီလက်နဲ့တည်းလဲပါလာတယ်။လက်နဲ့သူဝင်လာတယ်ဆိုတာနောက်ဟိုလိုက်ပြီးတော့ဖမ်းတဲ့ခါမှာကားပြမောင်းခတ်ပြေးသွားပြီးတော့အစ်စေးမခံမင်းအဲ့မိတော့မှဒီလက်နဲ့တည်းမှာမိတယ်ဆိုတာဒါကတော့အုံနယ်ချင်းနဲ့ဆိုတော့စိတ်ဝင်စားစရာအင်မတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်နော
်တမူးမြို့မရဲစခန်းကနေလူဝင်မှုကြီးကြပ်ရေးပုံမှန်73နဲ့လက်နက်ဆိုင်ရာပုံမှန်19ကကြီးတို့နဲ့ဒီတရုတ်လူမျိုး၈ယောက်ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်အခုလိုမျိုးတရုတ်နိုင်ငံသားတွေကမြန်မာပြည်အတွင်းမှာတရားမဝင်တည်ဆောင်လာတဲ့လက်နက်တွေဟာဘယ်အဖွဲ့အစည်းအတွက်ဖြစ်မလဲဆိုတာနဲ့ပတ်သက်လို့တော့ထိုင်းအခြေစိုက်ရှန်တိုင်ယန်သားသတင်းတော်ကိုစိုင်မင်းကအခုလိုပြောပြပါတယ်
ကျွန်တော်တို့ကြားသိရတာကတော့ဒီအဲ့ဒီတရုတ်ကတော့ဒီအိန္ဒိယနိုင်ငံကဒေါ်လာရေးဒီတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ဆက်နွယ်တဲ့ရောင်းဝယ်မှုရှိတယ်လို့အဲ့လိုမျိုးတော့ကြားတယ်လေအဲ့ဒီဟာကိုကျွန်တော်ကတီးခြားမေးမြန်းကြည့်ချက်အရာကတော့အဲ့ဒီတရုတ်တွေကတော့ဒီဝါရုမင်္ဂလာတို့ပတ်သက်ဆက်နွယ်တာထက်လေသူတို့ကဒီရှင်းရှင်းပြောရင်လက်နက်မောင်းခိုးကိစ္စနဲ့ဘဲဟိုဖက်ရောက်သွားတယ်လို့တော့ကျွန်တော်တို့ကြားသိရပါတယ်ခင်ဗျာ
တရုတ်နိုင်ငံသားတွေကိုမြန်မာပြည်အတွင်းမှာပဲဒီပြစ်ဒဏ်ကုံဆုံးတဲ့အထိဆက်လက်ထားရှိမရှိနဲ့ပတ်သက်လို့တော့ရှေ့နေဦးသိန်းတန်းဦးကအခုလိုပြောပြပါတယ
်ကျွန်တော်တို့သိမထင်ဘူးကြာတရုတ်ပြည်ကတောင်းပါလိမ့်မယ်သူတို့တိုင်းပြည်ကအမြဲတမ်းတာဝန်ကြီးပါတယ်တာဝန်ကြီးတယ်ဆိုကျွန်တော်တို့ထောင်ကြရဲနိုင်ငံမှုနဲ့ထောင်ကြရတဲ့လက်ထက်တွေတုန်းကလည်းပဲတရုတ်နိုင်ငံသားတွေဟိုဘိန်းမှုတွေနဲ့အနှစ်တာအများကြီးသူတို့ခေါ်တယ်ပေါ့ဗျာနှစ်ကန့်တမ်းရှိကြတာတွေရှိပါတယ်အဲ့ဒါတွေကပြန်ပြီးတော့တောင်းထုတ်ကြတာပဲနောက်တစ်ခါကျွန်တော်တို့ဒီထိုင်းငါးခုငါးဖန်သမားတွေဆိုတယ်လို့ပဲထောင်ထဲကိုကြာရောက်လာတယ်ရောက်လာလို့ရှင်အဲ့ဒီလူတွေနောက်ပိုင်းသူတို့သက်ဆိုင်ရာနိုင်ငံကဆက်သွယ်ပြီးတော့ပြန်ထုတ်သွားတယ်ရှိပါတယ်တခါတရံဆိုလို့ရှင်ဟိုတရုတ်မူရစ်စေသမားတွေဆိုလို့ရှင်သူတို့ပြည်ထဲမှာပြန်ချခံစီရမယ်ဆိုတော့ပြန်ခေါ်သွားတာမျိုးရှိတော့ဒီလူတွေကိုလည်းကျွန်တော်တို့ထင်တာတော့တရုတ်ဘက်ကနေပြီးတော့တရုတ်စိုးရဘက်ကနေပြီးတော့ပြန်ထုတ်သွားလိမ့်မယ်ကျွန်တော်ယူဆတယ်ဗ
ျအခုလိုစီရင်ချက်ချခံထားတဲ့တရုတ်နိုင်ငံသားတွေကိုတရုတ်ပြည်ကိုပြန်လည်လွှဲအပ်ပေးဖို့တောင်းဆိုမလားဆိုတာနဲ့ပတ်သက်လို့တရုတ်တန်ရုံကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင
်မခွာညိုပြပြခဲ့တာဖြစ်ပါတယ်အခုအိန္ဒိယချင်းထိုင်းနိုင်ငံကအလုံသမားတွေရဲ့အခြေအနေကိုကြည့်အောင်ပါလူကုန်ကူးမှုနဲ့အလုံသမားတွေကိုကြေကျွန်တဲ့ဖွဲ့အုံချမှုကိစ္စဖြစ်ပွားနေတဲ့ထိုင်းနိုင်ငံကိုနိုင်ငံတကာအတိုင်းဝိုင်းကပို့ပြီးတော့အာရုံစိုက်စောင့်ကြည့်လာကြပါတယ်အိန္ဒိယချင်းနိုင်ငံကတန်ပေါင်းများစွာသောရွှေပြောင်းအလုံသမားတွေလာရောက်လုလုကင်နေကြတဲ့ထိုင်းကုမ္ပဏီတချို့ကတော့သူတို့ရဲ့လုပ်ငန်းခွင်တွင်အခြေအနေတွေကိုအရင်ကထက်ပိုကောင်းအောင်လို့ပြုပြင်လာကြပါတယ်။ရွှေပြောင်းအလုပ်သမားတွေရှိတဲ့ဘန်ကောက်မြို့ကဆောက်လုပ်ရေးလုပ်ငန်းခွင်တခုကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတောက် Steve Harman ကသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကဆက်ပြောပြပါမယ်ရှင်
။အသက်9နှစ်အရွယ်ကမ္ဘောဒီးယားလူမျိုးနန်ခွန်ဆိုတဲ့ကလေးမလေးကသူဟာတနေ့ကျရင်ကုန်တိုက်ကြီးတခုရဲ့မန်နေဂျာဖြစ်လာဖို့ကိုစိတ်ကူးရင်နေသူပါ။အဲ့ဒီအတွက်အ ਨੇ ဆုံးအခြေခံပညာတက်ဖို့တော့လိုပါတယ်။လက်ကိုတန်ရှင်းအောင်ဘယ်လိုဆေးကြောရမလဲအခေယာစလုံးတွေကိုဘယ်လိုရေးရမလဲအယောင်တွေကိုဘယ်လိုချေရမလဲဆိုတာတွေကိုသူစာသင်နေရတဲ့ဘန်ကောက်မြို့ကယာယီစာသင်ကျောင်းကိုလာလေကြသူတွေကိုနန်းခွန်ကပြောပြနေပါတယ်ဒီစာသင်ကျောင်းနဲ့ကက်ရက်ကဆောက်လုပ်ရေးလုပ်ငန်းခွင်မှာတော့ယာနဲ့ချီတဲ့ရွှေပြောင်းအလုပ်သမားတွေကစိန်ခံတိုက်ကြီးတွေကိုစောင့်နေကြပါတယ်အိမ်ဆောက်ကြတဲ့ contract တွေကလည်းဒီလိုလောက်ခဈေးပေါ်တဲ့အလုပ်သမားတွေပေါ်မှီခိုပြီးသူတို့လုပ်ငန်းကိုလည်းပတ်နေကြတာပါတချို့အလို့သမားတွေဆိုရင်သူတို့ရဲ့အိမ်အောင်ဘက်တွေကိုလုပ်ငန်းခွင်တွေခေါ်လာတတ်ကြပါတယ်ဒီလိုနဲ့တနေရာတွေမှာပဲသူတို့အားလုံးအလုပ်လုပ်ဖြစ်သွားပါတယ
် It's very common in construction site whereby we can see lots of kids running around and not doing anything productive
ဒါမျိုးကတော့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာတွေ့နေကြမြင်ခွင်ပါပဲကလေးတွေကဘာမှမလုပ်ပဲပြေးလွှားဆော့နေကြတာပါတချို့နေရာတွေကတိတ်ဆိုးလွန်းတယ်အိမ်ဆောက်တဲ့လုပ်ငန်းတွေမှာကလေးတွေကိုအလို့သမားအဖြစ်သုံးတာမျိုးရှိတတ်ပါတယ်
အချားဆောက်လို့ရေးကုမ္ပဏီတွေလိုပဲ Sam Siri Corporation ကလည်းကလေးတွေနဲ့ပတ်သက်လို့လုပ်ငန်းခွင်စည်းမျဉ်းတွေလုပ်ထားပါတယ်အသက်15နှစ်အောက်ကလေးတွေအလုပ်လုပ်နေတာကိုတွေ့ရင် အဲ့ဒီလိုခိုင်းတဲ့လုံရှင် contract တွေကိုဆက်လုပ်ခွင့်ပေးတော့မှာမဟုတ်ဘူးလို့ Sansiri Corporation ဥက္ကဋ္ဌဆက်တာတိုင်းပြည်စံကပြောပါတယ
် We need to be able to educate our staff that in addition to making houses making condos delivering houses to the consumers it's our duty
ကျွန်တော်တို့လုံစပါဝါအရာလုံချင်းအိမ်တွေမိုးမျောတိုက်တွေစောင့်နေတာပြင်လုပ်ငန်းခွင့်စည်းကမ်းနဲ့ပတ်သက်လို့ဝန်ထမ်းတွေကိုအသိပညာပေးဖို့လိုပါတယ်ဒါကလူအဖွဲ့အစည်းကိုပြန်အကျိုးပြုဖို့ထိုင်းနိုင်ငံသားတွေရဲ့တောင်းလည်းဖြစ်ပါတယ်နောက်ပြီးအဲ့လိုဖြစ်တဲ့လို့ကိုယ်တိုင်ယုံကြည်ထားတာကြောင့်လည်းဖြစ်ပါတယ
်လူမှုရေးကူညီဆောင်ရှောက်မှုအဖြစ်လုပ်ငန်းခွင့်တိုင်းမှာကလေးတွေအတွက်တည်ထက်နေရာရှိအောင်လို့ Sansiri Company က UNICEF အဖွဲ့အခြား contract တွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်
Having a place like this they can be you know more productive in their work
လုပ်ငန်းဝင်တွေမှာကလေးတွေအနေနဲ့ကင်းအောင်ကြည့်ပေးတဲ့နေရာရှိတော့အလုပ်သမားတွေလည်းစိတ်ဖြောင်ဖြောင်နဲ့အလုပ်ပိုလုပ်နိုင်တာပေါ့ရှင
်ဒီလိုအခြေအနေတွေကြောင့်လဲနန့်ခွန်ရဲ့အမေကစိတ်အေးနေရတာပါ
နောက်ပြီးတော့မတတ်နောက်ပြီးနေ့မြန်ရမ်းသာစပါချက်ဘာညိုတတာ
အခုလိုကလေးဆောက်ရှောက်ရေးကေဟာမရှိခင်ဟာဆိုရင်ဘဲတော်တော်ကျမကလေးကိုခေါ်သွားရတယ်အခုဆိုရင်တမီးလေးကိုဒီကေဟာမှာထားခဲ့လို့ရတော့ကျမစိတ်အေးရတာပေါ့ဒီနေရာကလုံခြုံတယ်လေ
ဆောက်လို့ရအလုပ်သမားဒေါ်မိုးဟာမြန်မာနိုင်ငံပြည်မြို့ကဖြစ်ပြီးသမိုင်းနဲ့ဘွေရထားသူပါသူတက်ထားတဲ့ပညာရေးကိုခဏမေးထားပြီးမိသားစုဝင်ငွေရနိုင်မဲ့ထိုင်းနိုင်ငံကဆောက်လုပ်ရေးလုပ်ငန်းခွင်တွေဝင်လုပ်ရင်းတားဖြစ်သူကိုပြောထောင်နေပါတယ
်သူများမှနေစားလိုက်လုပ်တဲ့ဆိုတော့ကြောင်တော့တွေးတော့တွေးတယ်ပေါ့အလံဝေးတယ်ပေါ့ခုဒီမှာတော့ကိုတိုင်ကိုကြလဲနေတိုင်းပို့နေတယ်နောက်ပြီးတော့ခလေးရတဲ့သူရလိုလိုလာလာသူတအားလိုက်ချင်တယ်ပေါ့နော်သူလာချင်းတယ်ခလေးရလဲနောက်သူကဘယ်လိုပြောမလဲဆိုဆော့တော့တအားနေတက်တယ်လေအမြင်ခုံတာတို့နောက်သူရဲ့ဗီဇာကစာဆိုရင်ရှေ့ရတင်ပြသွားရင်သူတတိုးလေးသူလိုက်ဆိုမယ်တတိုးလေးလိုက်ဆိုပြီးသူ့ကို2ရက်3ရက်လောက်ပြန်ပြောလိုက်ရင်သူအလွတ်ရနေတယ်အဲ့လိုမျိုးညံအကောင်တော့ဒီလိုကြောင်မျိုးနဲ့တွေ့တော့မိဘတယောက်နေနဲ့ရန်ဝန်းတာတာပေါ့နော
်ဒါပေမဲ့ဒေါ်မိုးရဲ့သားလေးအတွက်ပညာရေးကတော့မတည်ငြိမ်လှပါဘူးဒီဆောက်လို့ရေးလုပ်ငန်းခွင်မှာကလေးပညာရေးကေဟာရှိပေမဲ့အခြားလုပ်ငန်းခွင်တစ်ခုကိုပြောင်းသွားခဲ့မယ်ဆိုရင်ဒီလိုအခွင့်အရေးမျိုးရဖို့ဆိုတာကသိပ်မလွယ်ကူလာကြောင်ပါခင်ဗျာ
ကိုညံဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်အခုကြံနေသေးတဲ့သတင်းတပုတ်ကိုဆက်ပါမယ်ရှင်WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်နဲ့ Ebola ရောဂါကူးစက်နေတဲ့အနောက်အာဖရိက၃နိုင်ငံကခေါင်းဆောင်တွေပူးပေါင်းပြီးတော့ Guinea နိုင်ငံမှာလူကိုသေစေတဲ့ဒီရောဂါပိုးတိုက်ဖျက်ရေးဒေါ်လာတန်း100အရေးပေါ်စီမံကိန်းတစ်ရပ်ကိုတောက်ကြနေကပဲစတင်လိုက်ပါပြီ။ဒီစီမံကိန်းကအကြီးအကျယ်ပြန့်နှံ့လာနေတဲ့ Ebola ရောဂါပိုးကိုထိန်းချုပ်နိုင်ဖို့နိုင်ငံတကာဒေတာရင်းနဲ့နိုင်ငံတဝန်အပြင်းထန်ကြိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ် WHO ကနောက်ဆုံးထုတ်ပြန်တဲ့စာရင်းမှာတော့မက်ရှလာကဆလို့ဂီနီလိုက်ဘေးရီးယားနဲ့ဆီယာလီယွန်းနိုင်ငံတွေမှာဒီရောဂါပိုးကြောင့်သေဆုံးသူ929ဦးအပါအဝင်ရောဂါကူးစက်ခံရသူစုစုပေါင်း1323ဦးရှိသွားပြီဖြစ်တဲ့အကြောင်း VOA သတင်းတော်လီဇာရှလိုင်းရဲ့သတင်းလွှာကိုဆက်ပြောပြပါမယ်ရှင်လက်ရှိဒီအီဘိုလာရောဂါပိုးကူးစက်ပြန့်နှံ့တဲ့ပုံစံမျိုးအရင်တုန်းကတခါမှမရှိခဲ့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရသူ Gregory Hotel က VOA ကိုပြောပါတယ
် There could well be cases in the community that we've missed because this has been one of the biggest challenges you know in
လူတွေကြားထဲမှာကျွန်တော်တို့မသိလိုက်ဘဲနဲ့ရောဂါကူးစက်နေသူတွေရှိနိုင်တဲ့အတွက်ဒါဟာရောဂါကိုခြေရာခံလိုက်နေရတဲ့နေရာမှာအကြီးမားဆုံးစိန်ခေါ်မှုတစ်ရက်လည်းဖြစ်ပါတယ်ခံထားပြီးသားသူတွေလည်းရှိနေနိုင်ပါတယ်လူတွေကထွက်ပြေးကြတယ်ဆေးကောင်တွေမှာမကုကျင်ကြဘူးကြောက်ကြတာလည်းရှိသလိုဆေးကောင်တွေကအကောင်ထက်အဆူကပိုများတယ်ဆိုပြီးတော့မယုံကြည်ကြတာကြောင့်မိသားစုချေချင်းပြုစုဖို့ကြိုးစားနေတဲ့တည်ဆုံးကြတဲ့သူတွေရှိပါတယ
်အခုစတင်လိုက်တဲ့အရေးပေါ်စီမံကိန်းရဲ့အဓိကအခြေခံချက်တွေကတော့ဒီအီဘိုလာရောဂါပိုးပြန့်နှံ့မှုကိုရပ်တန့်ဖို့နဲ့ဒီရောဂါကိုဗတ်ပေါင်းစုံကနေထိန်းချုပ်ရင်းနဲ့အန္တရာယ်ရှိနေတဲ့နိုင်ငံတွေကနေအိမ်နီးချင်းနိုင်ငံတွေစီဒီရောဂါပိုးမပြန့်နှံ့အောင်တားဆီးနိုင်ဖို့ပဲဖြစ်တယ်လို့မစ္စတာဟာတဲကပြောဆိုခဲ့ပါတယ်။ဒါဟာတကယ်ကိုကြီးမားတဲ့တာဝန်တစ်ခုဖြစ်ပြီးဒီတာဝန်ကိုဖြစ်နေတဲ့နေရာတွေစီတွားရောက်လှုပ်ဆောင်ဖို့အတွက်ကလည်းပညာရှင်600ကျော်လိုအပ်တယ်လို့သူကပြောဆိုခဲ့တာပါ
။ The one of the biggest challenge of this outbreak has been the fact that there are so many different centers of transmission and at every
ဒီလိုရောဂါကူးစက်မှုမှာအကြီးအမားဆုံးစိန်ခေါ်ချက်ကတော့ဒီဆက်သွယ်ရမယ့်နေရာတွေအမျိုးမျိုးဖြစ်နေတာပါတကယ်တော့နေရာတိုင်းမှာဆေးဘက်ဆိုင်ရာအထူးကျွမ်းကျင်သူတွေကူးစက်မှုကိုထိန်းချုပ်မှုအကျွမ်းကျင်အတွေ့အကြုံရှိသူတွေနေထိုင်သွားလာရေးအတွက်စီစဉ်ဆောင်ရွက်ပေးသူတွေတက်ခွဲကမ်းမှာလှုပ်ဆောင်သူတွေဒေသခံလူတွေနဲ့ပြောဆိုဆက်ဆံနိုင်သူတွေယောဂါထပ်မပြတ်အောင်ကာကွယ်နိုင်တဲ့သူတွေနဲ့ဒီယောဂါဇင်းမြစ်ကိုရှာဖွေဖို့ဒါတွေအကုန်လိုအပ်တာပ
ါနိုင်ငံတကာချက်ချင်းဤအဖွဲ့ IRCF ရဲ့ပြောရေးဆိုခွင့်ရှိသူဘန်ဝါကာပန်တီယာကလည်းလူတွေအနေနဲ့ဒီအီဘိုလာရောဂါပိုးကူးစက်တယ်ဘယ်ကနေတဆင့်ကူးစက်တယ်ဆိုတဲ့ရောဂါဇင်းမြစ်ကိုလိုက်ဖို့ကတကယ်ကိုကြီးမားလွန်းတဲ့ကိစ္စလို့ဆိုပါတယ်
you know, if one person that is contaminated gets into in contact with 20 other people, then you've got 20 people that you need to follow up.
ဥပမာအခြားလူအယောက်20လောက်နဲ့ပြောဆိုဆက်ဆံတဲ့လူတစ်ယောက်မှာဒီရောဂါကူးစက်ခံရရင်ခင်ဗျားအနေနဲ့ဒီလူ20စလုံးကိုစစ်ဆေးဖို့အတွက်အချိန်21ရက်လိုမယ်ပြီးတော့ဒီလူ20ကနေနောက်ထပ်အခြားလူ20နဲ့ပြောဆိုဆက်ဆံခဲ့တယ်ဆိုရင်ဘယ်လောက်တောင်မြန်ဆန်မလဲဆိုတာတွေ့ရပါလိမ့်မယ
်ဤဘိုလာရောဂါပိုးဟာဆိုရင်2ရက်ကနေ21ရက်ကြားမှာရောဂါစတဲ့ကာလဖြစ်ပါတယ်ဒီပိုးဟာယောဂကုသခံထားရသူရဲ့သွေးကြောဒါမှမဟုတ်ခန္ဓာကိုယ်အရေတွေထဲမှာပြန့်နှံ့သွားတတ်တာပါ90ရာခိုင်နှုန်းကျော်ကတော့ဆေးမကုပဲသေဆုံးသွားတတ်ကြပါတယ်ဒါပေမဲ့ဆေးကန်းကိုဆော့ဆော့ဆီဆီလာပြီးဆေးကုသခံတဲ့သူတွေကတော့အသက်ရှင်မှုအခွင့်အလမ်းကောင်းရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်အီဘိုလာယောဂလက္ခဏာအစပိုင်းမှာတော့တုတ်ကွေးနဲ့ဆင်တူပြီးမျက်လုံးနဲ့သဖုံးလိုနေရာတွေကနေသွေးယိုထွက်တာနဲ့ခန္ဓာကိုယ်တွင်းအင်္ဂါတွေပျက်စီးရကနေကိုရင်းသွေးယိုစိတ်မှုတွေကိုဖြစ်စေပါတယ်နိုင်ငံတကာကြက်ချင်နေဖွဲ့ကစေတနာဝန်ထမ်း2400လောက်ကတော့ဒီအီဘိုလာရောဂါကူးစက်မှုစတင်ကြတဲ့ကဒီရောဂါဖြစ်တဲ့၃နိုင်ငံမှာကူညီလှုပ်ဆောင်ပေးနေကြတာပါမစ္စတာကပန်ဒီယာကတော့
I mean we have a good example of a person in Guinea that was infected
နမူနာကောင်းတစ်ခုအနေနဲ့ရောဂါကူးစက်ခံရပြီးမသေးတဲ့လူတယောက်ကျွန်တော်တို့စီမှာရှိပါတယ်အခုဆိုရင်သူဟာကြက်ချင်နေဝန်ထမ်းတူဖြစ်နေပြီးလူတွေကြားတဲ့တနေရာပြီးတနေရာသွားပြီးတော့မျောလင့်ချက်ထားဖို့အားပေးနေပါတယ
်။အနောက်အာဖရိကခေါင်းဆောင်တွေဟာအစောပိုင်းမှာတုန်းကဒီယောဂါပြန့်ပွားမှုကိုတုံ့ပြန်ရမှာနှွေကွေခဲ့ကြပါတယ်။ဒါပေမဲ့လည်းအခုတော့ဒီယောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အပြင်းထန်လှုပ်ဆောင်လာနေကြပါပြီ။လိုက်ဘေးရီးယားနိုင်ငံမှာကျောင်းတွေပိတ်ထားသလိုမဖြစ်မနေမဟုတ်တဲ့အစိုးရဝန်ထမ်းတွေကိုလည်းအိမ်မှာပဲနေထိုင်ဖို့အမိန့်ထုတ်ပြန်ထားပြီးတော့နယ်စပ်တွေကိုလည်းပိတ်ခဲ့ပါတယ်။ဆီယာလင်ယွန်းမှာတော့အရေးပေါ်အခြေအနေကြေညာထားပြီးတော့ယောဂါကူးစက်ခံထားရသူတွေကိုလည်းတီးတန့်ခွဲထားဖို့စစ်တပ်ကိုညွှန်ကြားထားပါတယ်။အမေရိကန်နိုင်ငံသားတဦးကတော့လိုက်ဘေးရီးယားမှာဒီယောဂါကူးစက်ခံရပြီးနိုင်ဂျီးရီးယားမှာသေဆုံးသွားခဲ့ပါတယ်။ဒါ့အပြင်လိုက်ဘေးရီးယားမှာပဲအီဘိုလာယောဂါကူးစက်ခံရသူတွေကိုကုသပေးနေတဲ့နောက်ထပ်အမေရိကန်နိုင်ငံသားနှစ်ဦးလည်းဒီယောဂါကူးစက်ခံရခဲ့ရပြီးတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတာပါ။သူတို့ကိုအမေရိကန်ပြည်ထောင်စုကိုပြန်သည်ဖို့ CDC ယောဂါထိန်းချုပ်ရေးဌာနကနေပြီးတော့လှုံ့ဆော်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောဆိုခဲ့ပါတယ်။အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဂီနီ၊လိုက်ဘေးရီးယားနဲ့ဆီယာလီယွန်းနိုင်ငံတွေကိုခရီးသွားမဲ့သူတွေကိုလည်းသတိပေးထားပေမဲ့ WHO ကတော့ခရီးသွားလာမှုတားမြစ်တဲ့အစီအစဉ်ကိုအတိပြုမပေးသေးပါဘူး။ဒီအီဘိုလာယောဂါကိုတိုက်ဖျက်ဖို့နဲ့ယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အကောင်းဆုံးနည်းလမ်းကတော့ကူးစက်တဲ့နေရာမှာတွင်လိုအပ်တဲ့ဆေးဝါးကုသမှုအကုန်လုံးဆောင်ဖို့ဖြစ်တယ်လို့ကုလသမဂ္ဂကျမ၏အေဂျင်စီကပြောဆိုခဲ့ပါတယ်ရှင
်တို့ရရှိမြတ်မြအစိုးရနဲ့ညီညာရေးဆွေးနွေးပွဲမှာကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့စင်ပန်တဲ့ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့အပေါ်မှာဆက်လက်အခြေပြုရပ်တည်သွားမယ်လို့မကြာသေးမီကကျင်းပခဲ့တဲ့လိုင်ဇာထိပ်ပြီးစီဝေဘကဆုံးဖြတ်လိုက်ပါတယ်သမနာကြီးတို့လွှတ်တော်တို့တပ်မတော်တို့ဘက်ကသဘောထားကြီးကြီးနဲ့အမျှော်အမြင်ရှိရှိဖြေလျှော့ပေးမယ်ဆိုရင်အောင်မြင်နိုင်မယ်လို့လည်းပဲသူတို့မျှော်လင့်နေကြပါတယ်။ဆိုတော့သူတို့မျှော်လင့်တဲ့အတိုင်းဖြစ်လာနိုင်မယ်အလားအလာဘလောက်ရှိပါသလဲ။ဘယ်လိုအတားအဆီးတွေရှိနေသလဲ။ဘယ်လိုကြော်လွှားရမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382994 fax နံပါတ် 2392382992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
VOA ကနေစနေနေ့မနက်ခင်းစီစဉ်တွေ